ထိုင်းနိုင်ငံအလုံးသမားဝန်ကြီးဌာနရဲ့နိုင်ငံသားအလုံးသမားတွေအတွက် policy တစ်ပြင်ဆင်ခဲ့တဲ့အတွက်ရခိုင်ထုတ်ပြန်ခဲ့တဲ့ထိုင်းနိုင်ငံတွင်ဘာလက်မှတ်မှမရှိဘဲအလုပ်လုပ်ကိုင်မှုဝင်ရောက်လာတဲ့အလုံးသမားတစ်ကိုလက်ခံရင်အလုပ်ရှင်ကဘတ်ငွေ 5,000 ပေးဆောင်ရမှာဖြစ်ပြီးဒီထိုင်းခွင့်လက်မှတ်ရှိတဲ့နိုင်ငံသားအလုံးသမားတွေအတွက်တော့ဘတ်ငွေ 1,000 ပေးဆောင်ရမှာဖြစ်ပါတယ်အခုဒီ policy တစ်ကိုပြင်ဆင်ခဲ့ပါတယ်ဒီထိုင်းခွင့်ရှိတဲ့နိုင်ငံသားအလုံးသမားတွေအတွက်ရခိုင်နှစ်ကအတိုင်းအလုံးသမားလက်မှတ်လုံနိုင်တော့မှာဖြစ်ပါတယ်ဒီလိုပြင်ဆင်လိုက်တဲ့အပေါ်မြန်မာအလုံးသမားအများဆုံးရှိတဲ့ထိုင်းမြန်မာ20မြေဆောင်မြို့ကတူမွေးစက်ရုံမှာအလုပ်လုပ်ကနေတဲ့လူသမီးကအခုလိုပြောလာပါတယ
်။ဟာစိတ်ထဲမှာပေါ့လက်မရှိတဲ့လူကို5000လက်မရှိတဲ့လူကို1000ဆိုတော့ပေါ့နော်ကျွန်တော်လည်းစိတ်ဆင်းရဲပြီးတော့ဒီမှာပြုပြင်နေတဲ့ဖြီးပေါ့ဒါနဲ့နောက်တထေးကခဏနေပါဦးဆိုကျွန်တော်ပြီးစောင့်နေတယ်အခုတော့အလုပ်သမားဝင်ကြီးဌာနကလည်းကြောင်းသွားပြီးကြားတယ်သူတို့အနေနဲ့ဒီနေ့တိုင်းလက်မရှိတဲ့လူကိုကြောင်းကြောင်းရှိရဆိုအခုကျွန်တော်တို့လည်းနည်းနည်းတော့ဝမ်းသာလာတယ်ပေါ့နော်အလုပ်ပြန်လုပ်ဖို့ဒါနဲ့ပြီးစောင့်နေတယ်ပေါ့
ထိုင်းနိုင်ငံလူ့သမားဝန်ကြီးဌာနရဲ့ပြည်ခဲ့တဲ့နှစ်ဒီဇင်ဘာလ20ရက်နေ့ထုတ်ပြန်ချက်ကြောင့်မဲဆောက်မှာရှိတဲ့စက်မှုလုပ်ငန်းရှင်တွေနဲ့လူ့သမားတွေကြားရှေ့ဆက်အလုပ်လုပ်ဖို့မဖြစ်နိုင်တော့တဲ့အခြေအနေထိတောင်ဖြစ်ခဲ့ရပါတယ်တကယ်လို့များလူ့သမားတွေရဲ့လိုအပ်ကလည်း1000ဒါမှမဟုတ် 5000 ကိုထိုင်းအစိုးရကပေးဆောင်ရရင်ဘယ်လိုမှထိုင်းနိုင်ငံနဲ့အလုပ်ဆက်လုပ်လို့မရတော့တဲ့အခြေအနေကိုစက်ချုပ်ရုံအလုပ်သမားတူက RFP ကိုအခုလိုပြောလာပါတယ
်ဒီနေ့60ပဲရတယ်အဲ့လိုမျိုးသပားမှတော့ကိုယ့်နေရာလည်းသူတို့ဖြတ်မယ်ဆိုရင်တော့ဘယ်လိုမှမဖြစ်ဘူးသူပြောစရာသူတို့တောက်တော့ရှိရတယ်သူတို့ကဖြတ်မယ်တောက်တော့ရှိရမတရားတော့ဝဲလို့သူတို့ကပြောထားတယ်အခုတရားတော့ဝဲဆိုတော့အကောင်လုံးကညင်နေကြလက်ဝင်ကြတယ်အခုတရားတော့ဝဲမပေးဘူးဆိုသူတို့ရောဆန္ဒပြရမယ်ခင်ဗျာ
ခုတော့နိုင်ငံသားအလို့သမားတွေခေါ်ယူအသုံးပြုတဲ့လုပ်ငန်းရှင်တွေပြေဆောင်ရမယ်ဒီထိုင်ခွင့်ရှိတဲ့နိုင်ငံသားအလို့သမားဆိုရင်ဘတ်ငွေ 1000 ဘာမှမရှိတဲ့အလို့သမားတစ်ဆိုရင်ဘတ်ငွေ 5000 policy ကိုထိုင်းအလို့သမားဝန်ကြီးဌာနကပြင်ဆင်ခဲ့တာနဲ့ပတ်သက်လို့မြမအလို့သမားကြီးကူညီဆောင်ရွက်နေတဲ့မြမအလို့သမားသွေးစီညီညွတ်ရေးအဖွဲ့ BLSO ရဲ့တာဝန်ခံကိုတန်တုတ်ကသူ့အမြင်ကိုခုလိုပြောပြပါတယ
်ထိုင်းနိုင်ငံမှာရှိတဲ့စက်မှုလုပ်ငန်းရှင်တွေအတွင်းရော Federation of Thai Industry ရဲ့ list ကတည်ရောသူတို့ဒါကိုသူတို့အနေနဲ့သိရတယ်ဒါဆိုရင်လောကလုံးမရဘူးဆိုတော့သူသင်ပြတယ်သူတက်ခရိုင်ပေါ့ဗျာသူစမှုလုပ်ငန်းရှင်ကြီးအတင်းနဲ့သူအစီအစဉ်တစ်ခုမှတွေ့တဲ့အခါမှာသူတို့ကိုယ်တိုင်ကလည်း1000-5000ပါစီးပွားလုပ်ငန်းရှင်ကြီးအနေနဲ့တော့သူမဖြစ်နိုင်ဘူးပေါ့အဲ့တော့အဲ့ဒါကိုသူတို့နဲ့ရက်တရက်ခံမယ်ဆိုပြီးတော့အဲ့လိုသူတို့ကိုယ်တိုင်ပြောအဲ့တော့1000-5000လို့လာထားမယ်ဆိုရင်တော့သူတို့ဒီဗမာအလုပ်သမားတွေအနေနဲ့ဒါဆရာမဝင်လို့တမားတွေရားနိုင်ရင်နောက်ပြီးတော့အဲ့ဒီကိုပြီးဒုက္ခရောက်နိုင်တယ်ပေါ့အဲ့တော့အဲ့ဘာလို့ကြီးလဲအဲ့ဒီမူဝါဒပြစ်တာဆက်လက်လုပ်ဆောင်မယ်ဆိုရင်တော့အဲ့လိုဖြစ်သွားနိုင်တယ်ဘိုးတော်လည်းအဲ့ဒီမူဝါဒပြစ်ကြောင်းလဲဆိုတော့ကျွန်တော်ဒီဆရာမဝင်လို့တမားတွေရင်ကြော့ကြသွားနိုင်တယ်နောက်တစ်ခါကဒီလို့တမားတွေဒီရွှေဆိုင်ရမယ်ပြဿနာပေါ့ဗျာအဲ့တော့အဲ့ဒီဖန်လာတိတာတွေဒီကြော့သွားနိုင်တယ
်ထိုင်းနိုင်ငံထဲမှာမြမရွှေပြောက်လို့တမားနှစ်တန်းဒီပါအလုပ်လုပ်ကြနေပြီထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့အလို့သမားသိန်းခွဲကနေတသိန်းတိရှိတယ်လို့မြမအလို့သမားကြီးကူညီဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကဆိုပါတယ်ဒါပေမဲ့ဒေသခွင့်လက်မှတ်လောက်ကင်ထားတဲ့အလို့သမားတွေကတော့7000ဝန်းကျင်သာရှိကြောင်းပါခင်ဗျာ